ရှမ်းပြည်နယ်မြောက်ပိုင်းမှုဆဲမြို့မှာရောက်ရှိနေတဲ့စစ်ရှောင်းတို့ရဲ့အတွက်အခြေခံလိုအပ်ချက်တွေရှိနေပြီးတော့သူတို့ရဲ့ကျန်းမာရေးအတွက်အဓိကလိုအပ်ချက်တွေရှိနေတယ်လို့ကုညီပေးနေသူတွေကပြောပါတယ်။နှစ်သိကူပြောင်းချိန်မှာလည်းတိုက်ပွဲတွေကြားစစ်ရှောင်းလာသူဦးရေကတစတိုးလာတဲ့အခြေအနေရှိနေတာပါ။ဒီအကြောင်းသတင်းပေးဖို့ထားရကုန်မတင်ငေးထိုက်ပြောပြမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မူဆယ်မြို့ကိုရောက်လာတဲ့ဒေသခံတွေဟာတိုက်ပွဲရှောင်နေကြတာအချိန်ကာလ2လကျော်ရှိသွားပါပြီ။မူဆယ်မြို့မှာစစ်ရှောင်သူဦးရေက1000ကျော်ရှိနေပြီးစစ်ရှောင်တွေရဲ့ကျန်းမာရေးလိုအပ်ချက်ကိုအဓိကထားဆောင်ရွက်ပေးနေကြောင်းပရဟိတအဖွဲ့ဝင်တဦးကပြောပါတယ
်။နောက်လာတဲ့လူရောမှာဒီစစ်ရှောင်တွေမှာလူမယ်ကလေးတွေကနေကိုယ်ဝန်ဆောင်တကြီးရောဟိုဒီရောမှာလည်းနဲ့ထိတဲ့လူတွေရောအဲ့တော့ဒီဆောင်းနေရတဲ့ကျမယူရအဓိကဆောင်းပြီးလုပ်ရတာ
စစ်ရှောင်းသူတွေထဲမှာတချို့ကအိမ်ကန်းငှားနေသူရှိသလိုဆွေမျိုးနှိဆက်အိမ်မှာနေသူတွေလည်းရှိပါတယ်အများစုကတော့ဘုန်းကြီးကျောင်းနဲ့စစ်ရှောင်းစခန်းတွေမှာနေကြတယ်လို့ပြောပါတယ်ကလေးငယ်တွေနဲ့ကိုဝင်ဆောင်အပါဝင်တက်ကြီးသူတွေအတွက်ကျမယေးအရင်မီဆောက်ရှောင်နိုင်ဖို့ကိုပရဟိတအသင်းဖွဲ့တွေစူပေါင်းပြီးကူညီပေးနေသလိုဆရာဝန်နဲ့သူနာပြုတွေကလည်းစစ်ရှောင်းစခန်းတွေအထိအခမဲ့လာရောက်ကြည့်ရှုပေးနေကြောင်းလည်းပြောပါတယ
်ကျွန်တော်တို့မူဆယ်ဆေးရုံမှာတော့အပြင်ပြင်ပလုံနာအနေနဲ့တော့ပြတယ်တချို့လုံနာတွေကြတော့လည်းကျွန်တော်တို့ကဟိုကိုပိုင်ဆေးရုံလို့ရှိတယ်လေအဲ့ဒါဆေးရုံမှာပို့ရတယ်အဲ့ဒါနေကြတော့လည်းအများကြီးသူလူတွေဝင်ပေါ့လေအဲကျွန်တော်ပြိုင်ကအတင်းနေစပေါင်းပြီးတော့အဲ့မှာကန့်နေမှာပြီးတော့အဲ့အော်ကိုပိုင်ဆေးရုံနေရဆရာဝန်နေလဲအဲ့ကန့်နေလိုက်ကိုသူရဲ့အထူးကိုဆရာဝန်နေလဲအဲ့နတ်စွားတွေလည်းအကုန်လုံးကူညီပါလေဗျ။အေးဝါတော့သူတို့ကတော့မကူညီနိုင်ဘူးသူတို့ကတော့လောက်အားပေါ့
။ဆစ်ဆောင်တွေရဲ့ဂျမ်းမာရင်နဲ့စားတောက်ရဲ့အတွဲဒေသခံတွေဝိုင်းဝန်းကူညီပေးနေပြီမဲ့အခုတိုက်ပွဲတွေဆက်ဖြစ်နေလို့ဆစ်ဆောင်အရေးအတွက်တိုးလာတာနဲ့အမျှအကူအညီတွေမလုံမလောက်ဖြစ်နေပါတယ်။ရှမ်းမြောက်တိုက်ပွဲအတွင်းအရတားကြီးခိုက်တိုက်စုမှုကလည်းဆက်ပြီးရှိနေပါတယ်။ရှမ်းမြောက်ဒေသမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။